Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ29ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနောင်လက်ဖိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျမရေးတန်တာကြပါရှင်အီရန်နိုင်ငံရဲ့နျူကလ িয়ার ရေးဆွေးနွေးပွဲကနေပြီးပြည့်စုံတဲ့သဘောတူညီမှုတစ်ခုရဖို့အတွက်နောက်ဆုံးရက်ကိုကြော်လွန်ပြီးတော့ဆွေးနွေးပြစ်ကြားလိမ့်မယ်လို့မျှော်လင့်ရပါတယ်။မြန်မာတမန်တော်ဦးသိန်းစိန်မွန်ဂိုလီးယားနိုင်ငံခီးစဉ်အတွင်းမှာမြန်မာနဲ့မွန်ဂိုလီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ခီးသွားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေမှာကြားရပါမယ်နောက်လပိုင်း
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းလွှာတွေထဲကတော့ရခိုင်ပြည်နယ်မှာမကြာသေးခင်ရဲ့အတွင်းမိုးသည်ထန်စွာရွာသွန်းလာကြောင့်ရေလွှမ်းမှုတွေနဲ့အကြီးအကျယ်ကြုံတွေ့နေရပြီးလူအသေးအပြောက်တွေရှိနေပါတယ်။
မနောတည်းအကြည့်ကြရပါလားတော့ငားလုံးနဲ့ရထားပါသေးတယ်ဒါမဲ့ကျမတို့နေတဲ့ကြောက်ဆက်တွေပြတ်နေရသေးတယ်ဒီနေ့ပြန်ဆိုတာ
ကူညီကယ်ဆယ်ပေးနေသူပြောပြသွားတာပါဒီနောက်မှာတော့အမျိုးသားပညာရေးဥပဒေကိုပြင်ဆင်လိုက်တဲ့ဥပဒေမူကြမ်းကိုပြန်လည်ပြင်ဆင်ပေးဖို့အတွက်နိုင်ငံလုံးဆိုင်ရာပညာရေးကွန်ရက်ကတောင်းဆိုလိုက်တဲ့တဲ့နောက်ပြီးမြန်မာနိုင်ငံမှာအသေးစားအလက်စားလုပ်ငန်းရှင်တွေအတွက်ပို့ချပေးနေတဲ့တင်ဒန်းအကြောင်းစတဲ့စိတ်ဝင်စားစရာတဲ့တင်ဆောင်ပါတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုမအေးတနာကျော်နဲ့တော်ခင်မျိုးသားတို့ကကြေညာပေးမှာပါရှင်
အီရန်နိုင်ငံရဲ့နျူကလ িয়ার ရေးဆွေးနွေးပွဲကနေပြီးတော့ပြည်ပြည့်စုံတဲ့သဘောတူညီမှုတစ်ခုရဖို့အတွက်ဟိုးရင်တွေကသူတို့တတ်မှတ်ထားတဲ့နောက်ဆုံးရက်လာမယ့်အင်္ဂါနေ့ကိုကြော်လွန်ပြီးတော့ဆက်ပြီးတော့ဆွေးနွေးပြစ်ကြမယ်လို့ဒီနိုင်ငံတကာဆွေးနွေးပွဲမှာပါဝင်ကြတဲ့နှစ်ဖက်လုံးကမျှော်လင့်ထားပါတယ်။အဓိကကြတဲ့အချက်တွေတော်တော်များများမှာမဖြေရှင်းနိုင်သေးလို့အင်္ဂါနေ့နောက်ပိုင်းမှာလဲကိုယ်စားလှယ်တွေဗီယက်နမ်မြို့တော်မှာဆက်ပြီးတော့ရှိနေရလိမ့်အောင်မယ်လို့အမေရိကန်ပြည်အောင်စုနဲ့အီရန်နိုင်ငံတို့ကတာဝန်ရှိသူတွေကပြောသွားတာပါ။သူတို့ဆက်ပြီးတော့ဆွေးနွေးကြရမယ့်အချက်တွေထဲမှာတော့ကုလသမဂ္ဂအနုမျိုးစွမ်းရည်အေဂျင်စီကအစစ်ဆေးရေးမှုတွေအီရန်နျူကလ িয়ার စက်ရုံတွေကိုလာရောက်ပြီးတော့စစ်ဆေးခွင့်ပြုဖို့နဲ့အီရန်ပေါ်မှာအရေးယူပိတ်ဆို့မှုပြုလုပ်ထားတာကိုဘယ်နှုံးနဲ့ဖယ်ရှားပေးမလဲဆိုတာတွေပါဝင်ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကအကြီးအကဲတွေနဲ့တိုင်ပင်ဖို့တနင်္ဂနွေနေ့မှာအီရန်နိုင်ငံကိုပြန်သွားလိုက်ပြီးတော့အင်္ဂါနေ့မှာတော့ဗီယက်နမ်မြို့တော်ကိုပြန်ရောက်မှာပါ။ဒီလိုမျိုးအသွားပြန်လုပ်တဲ့ကိစ္စကလည်းစိတ်ပူစရာမဟုတ်ဘူးလို့အမေရိကန်ထိတ်တန့်အရာရှိတဦးကပြောပြီးတော့ညှိနှိုင်းဆွေးနွေးမှုအတွင်းမှာကိုယ်စားလှယ်တွေဒီလိုပဲအသွားပြန်လုပ်ဖို့ကမျှော်လင့်ထားပြီးသားကိစ္စဖြစ်တယ်လို့ဆိုပါတယ်ရှင်
။တူနီရှားအပန်းဖြေကမ်းခြေမြို့ကလေးမှာလူပေါင်း38ဦးသေဆုံးခဲ့ရတဲ့တောက်ကြံနေတိုက်ခတ်မှုနဲ့ဆက်နွှဲနေတဲ့ကြံရပါဖြစ်နိုင်သူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေနေကြပါတယ်။ဒီတိုက်ခိုက်မှုကိုတူနီရှားစစ်သွေးကြွတယောက်ထဲကနေလှုပ်ဆောင်ခဲ့တာဖြစ်ပြီးအာဏာပိုင်တွေကတော့သူ့ကိုကူညီသူတယောက်ယောက်ရှိမှသိကြတယ်လို့ယုံကြည်ကြောင်းတူနီရှားပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရမိုဟာမက်အလီအာရီကမနေ့ကတနင်္ဂနွေနေ့မှာပြောပါတယ်။တနတ်သမားရဲ့လက်ကင်ဖုန်းတွေ့ခဲ့တယ်လို့သူ့မိသားစုဝင်တွေကိုလည်းမေးမြန်းတာတွေလုပ်ခဲ့တယ်လို့အာရီကပြောပါတယ်။အသက်ခံရသူအများစုဟာဗြိတိန်နိုင်ငံသားတွေဖြစ်ပြီးဂျာမနီ၊အိုင်ယာလန်၊ဘယ်လ်ဂျီယမ်နဲ့ပေါ်တူဂီနိုင်ငံသားတွေလည်းပါပါတယ်။တူနီရှားမှာတောက်ချန်နေအတိုက်ခက်ခံခဲ့ရမှုနဲ့အတူကူဝိတ်ဗလီမှာလူ28ဦးသေဆုံးခဲ့ရတာနဲ့ဘုံးဖောက်ခွဲမှုနဲ့ပြင်သစ်မှာဓာတ်ရုပ်ဆက်ရုံကတပ်ဖြတ်မှုတွေဟာတခြားစစ်သွေးကြော်ရဲ့တိုက်ခိုက်မှုတွေမှာတွေ့နိုင်တဲ့ဆိုးရတဲ့လောက်ရတစ်စိတ်တစ်ပိုင်းလို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတနင်္ဂနွေနေ့ထုတ် Daily Telegraph သတင်းစာမှာရေးပါတယ်။ဒါပေမဲ့သွေးကြောင်နေဖို့မလိုပဲအော်တုံလုံးမှုနဲ့ဝမ်းနည်းမှုတွေထဲမှာတန်တိထန်ခိုင်ခိုင်မာမာချဖို့ပါလုပ်ပြီးကိုယ်လူနေမှုဘဝပုံစံအတွက်ကိုယ်တိုင်မမမမရက်တည်ရမှာဖြစ်ကြောင်းရေးသားခဲ့ပါတယ်
စီးရီးယားနိုင်ငံအရှေ့ကျန်းနဲ့အီရန်နိုင်ငံအနောက်နဲ့မြောက်ဖက်ခြမ်းတို့မှာအစ္စလမ်ဝါဒီတွေရဲ့သူတို့အခေါ်ကာလီဖိတ်နိုင်ငံတော်ထူထောင်မယ်ဆိုပြီးတော့ IS Islamic စစ်သွေးကြွအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကြေညာခဲ့တာဒီကနေ့တနင်္လာနေ့မှာတနှစ်ပြည့်ပြီဖြစ်ပါတယ်။အဲ့ဒီဒေသတွေဟာအခုဆိုရင်ကမ္ဘာပေါ်မှာအနေနဲ့အများဆုံးဒေသတွေဖြစ်ပြီးတော့အစိုးရမှုတိုက်ဖျက်ရေးအတွက်နိုင်ငံတကာကအာရုံစိုက်နေတဲ့နေရာလည်းဖြစ်ပါတယ်။IS တွေကစီးရီးယားနိုင်ငံကပြည်တွင်းစစ်နဲ့အီရတ်ရဲ့နိုင်ငံရေးကမောက်ကမဖြစ်နေတဲ့အနေအထားကိုအခွင့်အကောင်းယူပြီးတော့စီးရီးယားကရက်ကာမျိုး၊အီရတ်ကမူဆယ်၊ရမာဒီနဲ့ဖလူဂျာမျိုးတွေအပါအဝင်ဒေသတလွှာအဓိကမြို့ကြီးတွေကိုသိမ်းယူထားပါတယ်။သူတို့ကြောင့်လင်းနစ်ကြလာပြီးဖြစ်တဲ့စီးရီးယားပြည်တွင်းစစ်ကိုပို့ရှုပ်ထွေးစေပြီးတော့အစ်စ်တက်ရောစစ်သွေးကြွတွေရောတပုံတွေပါ IS ကိုဝိုင်းတိုက်နေရပါတယ်။အီရန်နိုင်ငံမှာလည်းအကြမ်းဖက်မှုတွေဆိုးလာခဲ့ပြီးတော့မနစ်ကမေလကနေဇွန်လတလအတွင်းမှာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေတေဆုံးမှုက350ရာခိုင်နှုန်းတိုးလာတာပါ IS ကိုနှိမ်နင်းရေးအတွက်အမေရိကန်ဦးဆောင်တဲ့ညွန့်မောင်းတပ်ဖွဲ့တွေမနစ်ကလေးကလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ် ဒါမဲ့လေသမရဘရော့အိုဘားမားကမြေပြင်တပ်တွေတော့မလွတ်ပေးဘဲနဲ့အီရတ်စစ်တပ်ကလည်းISSလက်ထက်ကနေမြို့တွေကိုပြန်ပြီးတော့မသိမ်းယူနိုင်ပါဘူး။နိုင်ငံတကာခေါင်းဆောင်တွေကတော့ISS တွေကိုအဖက်ဖက်ကဝိုင်းပြီးတော့နှိမ်နှင်းဖို့ထပ်တလဲလဲတိုက်တွန်းနေတာဖြစ်ပါတယ်။စစ်ရေးတိုက်ခိုက်မှုတွေအပြင်ဘန်နာရေးအပိုင်းကိုပိတ်ပြနိုင်ငံခြားကလာရောက်ပူးပေါင်းနဲ့တိုက်ခိုက်ရေးသမားတွေကိုတားဆ
ပင်စင်လာဇာရီကိုတော့ထုတ်အနေအောင်စီစဉ်ပေးထားတာပါပင်စင်ဇာရီဟာသူတို့ရဲ့ငွေတွေကိုငွေထုတ်ဆက်တွေကနေထုတ်နိုင်မယ်လို့မျှော်လင့်ပြီးဘန်ခွဲကလေးတွေမှာမနေ့အစောကြီးကတန်းစီနေကြပေမဲ့ထုတ်လို့မရကြပါဘူးပင်စင်လာဇာရီကိုဘယ်လိုပေးမယ်ဆိုတာတနင်္လာနေ့နောက်ပိုင်းမှာရှင်းပြဖို့ရှိတယ်လို့ဘန်နိုင်းဝန်ကြီးဌာနကပြောပါတယ်ဂရိရဲ့ဘန်နိုင်းဝန်ကြီးအခက်အခဲဟာပိုဆိုးလာနေပြီ တာဖြစ်ပါတယ်။မကြသေးခင်သတင်းပတ်တွေတွင် Greek မှာဘန်တွေကိုဆက်ဖွင့်ထားတဲ့ဥရောပကအရေးပေါ်ငွေထုတ်ချေးပေးထားတဲ့အစီအစဉ်ကိုဆက်မပေးတော့ဘူးလို့ဥရောပဘိုးဘန်ကကြေညာပြီးနိုင်ပိုင်းကြာမှာပဲ Greek ဝန်ကြီးချုပ် Alexi Tsipras ကတနင်္လာနေ့မှာအခုလိုကြေညာခဲ့တာပါ Greek စစ်ဆက်ညှိနှိုင်းသူတွေနဲ့ဥရောပကျွေးရှင်တွေကြားပြီးခဲ့တဲ့သတင်းပတ်ကုံဆွေးနွေးမှုတွေမှာ Greek ဘက်ကပြုပြင်ပြောင်းလဲမှုလုပ်ဖို့ဥရောပကငွေကြေးထောက်ပံ့မှုအစီအစဉ်ဆက်ထားရေးသဘောတူညီမှုမရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်မှာ Mr. Tsipras ကအခုလိုကြေညာခဲ့တာဖြစ်ပါတယ်ဒီသဘောတူညီချက်မြဲပဲ Greek အစိုးရအနေနဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကိုပေးရမယ့်ကြွေးဒေါ်လာ 1.8 ဘီလီယံကိုအင်္ဂါနေ့အချိန်မီပြန်ဆိုင်နိုင်မှာမဟုတ်ဘူးလို့သုံးသပ်သူတွေကပြောပါတယ်။တချိန်ထဲမှာပဲ Greek ငွေကြေးပြဿနာဆုံးရင်မှုကလည်းအာရှ Stock Share ဈေးကွက်တွေလည်းတင်းလာနေမှာထိုးကျခဲ့ပါတယ်။ Shanghai ဈေးကွက်မှာတရုတ် Share တွေအမြင့်ဆုံးခုနှစ်ရာနှုန်းကျော်တိထိုးကျခဲ့တယ်လို့ငွေရင်းချသူတွေမစိုးရင်စေဖို့စနေနေ့တုန်းကတရုတ်ဘဏ်ကကြိုးစားခဲ့ကြပဲရှယ်ယာထုတ်ရောင်းသူတွေရှိခဲ့တာပါဟန်ဆန်ဈေးကွက်ကလည်းအကျနဲ့ပိတ်သွားတယ်လို့တောင်ကိုရီးယားနဲ့ဩစတြေးလျပြည်မှာဈေးကွက်ကြီးတွေမှာလည်းဈေးတွေထိုးကျခဲ့ပြီးဂျပန်ကနီကေးကလည်းတနင်္လာနေ့မှာ3ရာခိုင်နှုန်းလောက်ထိထိုးကျသွားခဲ့တာဖြစ်ပါတယ
်ယူအေဘီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေသရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြန်မာသမ္မတဦးသိန်းစိန်မွန်ဂိုလီးယားနိုင်ငံခီးစဉ်တွင်မှမြန်မာနှင့်မွန်ဂိုလီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနှင့်ခီးသွားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းမွန်ဂိုလီးယားသမ္မတဆက်ခီယာယင်းအီဘိုဒော့ချ်ကပြောပါရင်နှစ်ဖက်စီးပွားရေးလုပ်ငန်းရှင်တွေကြားမှာအပြန်အလှန်အတွေ့အကြုံဖလှယ်မှုတွေလှုပ်ဆောင်မှုသဘောတူခဲ့ကြသလိုလေကြောင်းသေယူပို့ဆောင်ရေးနဲ့အတူခီးသွားလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကနေ့သမ္မတနှစ်ဦးပူးရဲပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါတက်တူဒူဖော်ရေးလုပ်ငန်းနဲ့စိုက်ပျိုးရေးကဏ္ဍအပါဝင်ကဏ္ဍပေါင်းများစွာမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းပြောပါရယ်။သမ္မတဦးသိန်းစိန်ဟာမွန်ဂိုလီးယားသမ္မတရဲ့ဖိတ်ကြားချက်နဲ့ဒီလ28ရက်နေ့ကနေပြီးတော့30ရက်နေ့အထိမွန်ဂိုလီးယားမှာရောက်ရှိနေတာဖြစ်ပါရယ်။ဒါဟာ1956ခုနှစ်မှာနှစ်နိုင်ငံကြားတန်တမာဆက်ဆံရေးထူထောင်ခဲ့ချိန်ကတည်းကဆိုရင်မြန်မာသမ္မတတဦးမွန်ဂိုလီးယားနိုင်ငံစီတရားဝင်နိုင်ငံတော်ခီးစဉ်ဖြစ်တဲ့ပထမဦးဆုံးအချိန်သွားရောက်တာလည်းဖြစ်ပါရယ်။နောက်ထပ်မြန်မာသတင်းတစ်ပုဒ်မှာတော့မြန်မာအစိုးရဟာအစ်မြင့်လေတဲ့အရာရှိတူကိုရာထူးကနေဖယ်ရှားလိုက်တာဟာမကြာသေးခင်ကကိုကန့်တိုက်ပွဲတွေအတွင်းတရုတ်နိုင်ငံတွေကိုဘုံစံကျခဲ့တဲ့ကိစ္စကြောင့်ဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ကိုကန့်ပြည်ပခါတိုက်ပွဲတွေအတွင်းမှာတရုတ်နိုင်ငံတွေကိုလင်းရင်ပေါ်ကနေဘုံစံကျပြီးတော့တရုတ်လေသမား၄ဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရအမျက်ထွက်နေတဲ့ကိစ္စကိုတုံ့ပြန်ကင်တွယ်တာလို့ယူဆရပါတယ်။စီဦးစီးချုပ်အရာရှိစီဦးစီးအရာရှိချုပ်လေးဘိုးချုပ်လွင်ဦးကိုသမရယုံကဘုံမှုချုပ်မောင်မောင်ကျော်နဲ့အစားထုတ်ပြီးခန့်အပ်လိုက်တယ်လို့သမရယုံကပြောကြားကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဘယ်တော့မှအခုလိုပြောင်းလဲလုပ်တယ်ဆိုတာသိချာမသိရပါဘူး။2011ခုနှစ်မှာအရတအအုပ်ချုပ်ရေးပြောင်းလဲလာခဲ့တဲ့မြန်မာနိုင်ငံဟာအခုလိုမျိုးအစ်မြင့်စစ်တဲ့ရာသူအပြောင်းလဲတွေကိုလှုပ်လှုပ်ဝဲဝဲလှုပ်ဆောင်နေဖြစ်ပါတယ်။အမည်မဖော်ခြင်းနဲ့လေတဲ့အရာရှိတူရဲ့အပြောအရဒီနေ့အစောပိုင်းမှာကိုကန့်လက်နက်ကင်တပ်ဖွဲ့ MNDAA နဲ့မြန်မာအစိုးရတပ်တွေကြားပြည်ပခါမှာတဖက်တရုတ်နိုင်ငံနဲ့ Bonsan Jagayari Gaysanne Bate Biro, Wojou Luen Ujaruga Pesakhen Ara Psite Lu Suwari. Dilo Bonsarago Nyama Asoyaga Asawai Ma Nyinsan Ni Gepi Ma, Nao Pai Ma Ma Lekhen Biro Diyogo Taungman Gepi, Taungwen Shiduko Yeyu Melu Biro Gepari.
လော်လော့ဇေမာရောကိုကံဘက်ကတဖက်သက်အပြည့်ခက်ရစဲထားပြီးတော့မြန်မာအစိုးရဘက်ကလည်းငြင်းငြင်းရေးကန့်လန့်ထားပါတယ်ရှင်တရုတ်နိုင်ငံဦးဆောင်တဲ့အာရှဒေသအခြေခံအဆောက်အုံဖွံ့ဖြိုးရေးဆိုင်ရာရင်းနှီးမြှုပ်နှံမှုဘန်တဲ့ AIB ထူထောင်ရေးသဘောတူညီချက်ရေးထိုးဖို့အတွက်နိုင်ငံပေါင်း59ခုနဲ့နိုင်ငံကိုယ်စားလှယ်တွေတရုတ်နိုင်ငံဘေကျင်းကဂရိတ်ဟောလ်ပြည်သူ့ခမ်းဆောင်ရည်တဲ့ဒီကနေ့ဆွေးနွေးခဲ့ကြပါတယ်။အာရှဒေသကအဝေးပြေးလမ်းမှာကြီးရွေးမြေထာလန့်တွေစိတ်ကန်းတွေတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းစွန့်ရင်နဲ့
83
ပေးနေရရှေ့ရှိတဲ့ဒီအာကာသယမနိုင်ငံတကာအာကာသစခန်းအတွက်အစားအသောက်အဝတ်ထည်ပစ္စည်းကရိယာနဲ့သိပ္ပံစံသက်ရေးကရိယာစုစုပေါင်း ပထမအဦးဆုံးအနေနဲ့နားဆင်ရမှာကတော့မကြသေးခင်ရဲ့အတွင်းမိုးသဲထန်စွာရွာသွန်းမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းရေလွှမ်းမိုးမှုတွေနဲ့အကြီးအကျယ်ကြုံနေရပါတယ်ချုံမြို့နယ်တွေမှာလူအသေးပြောက်တွေတောင်ရှိနေတယ်လို့သတင်းတွေထွက်ပေါ်နေပြီးအရေးပေါ်ကူညီတွေလိုအပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အပြည့်အစုံကိုတော့ VOA
သတင်းချောင်းမအေးမှာတင်ပြထားပါတယ်ရှင်မိုးပြင်းထန်ရွာသွန်းမှုတွေကြုံခဲ့ရပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းနေရာတော်များများမှာရေကြီးမှုတွေနဲ့ကြုံခဲ့ရပြီးလူသေဆုံးမှုတွေပျောက်ဆုံးမှုတွေရှိနေတယ်လို့လည်းအကူအညီပေးရေးဆောင်ရွက်နေသူတွေကပြောပါတယ်
မနောဒရင်ဒီကြရပါလားမောင်မောင်မရပါပါသေးတယ်ဒါမဲ့ကျမတို့ငယ်တဲ့ကြောင့်ဆက်တွေ့ပြမြင်ရသေးတယ်ဒီနေ့ဒီဆိုတာကမနောចောင်းသားလေးတယောက်ပါចောင်းသားလေးကတောက်ကြနေသေးတာငါနေအိမ်ပြန်ရတာအိမ်ပြန်ရတာចောင်းသားတယောက်ပြန်လာမှာငယ်တယောက်ကလုပ်ပြီးတော့ကိုယ်နဲ့ចောင်းသားလေးရတော့ရင်းနဲ့မျောသွားပြီးဆုံးသွားပါတယ်အညီဒီမနောစစ်တင်မှာညလောင်းမှာစစ်စေးရုံမှာတလောင်းမှာ အောင်နေတဲ့တင်မှာပါရွာလေးကမလည်းတအားဆိုးပါတယ်လေခြေလေရွာလုံးပြမြုပ်တယ်နောက်ဇာလီမော်ရွာလို့ရွာလုံးပြမြုပ်တယ်အဲ့လိုရွာတော်တော်ဆိုးပါတယ်အများကြီးပါအများကြီးပါအိမ်အလုံးလိုက်တော့တမအိမ်ကမှတမရက်ခွတ်တစ်ခုတည်းမှာမအလုံးနဲ့ဆက်တော့ကြီးတဲ့မျောပါသွားပါတယ်နောက်ဒါရက်ခွတ်တစ်ခုတည်းနော်တမတို့ဖြစ်ခဲ့တဲ့ဖြစ်စဉ်အားလုံးနဲ့မှအဆိုးဝါးဆုံးပါပဲလုံးနေတဲ့ဆောင်းနေလောက်ကတကြိမ ยี่จีบีมีผิวราเรื่องอธิการสัตว์ยาแลนี่เลยเจ้าเก่าเนี่ยสูบีเดต้ากันนี่ก็เปลี่ยวไปเลยยี่จีมูเรื่องจ้าสันนี่ยี่ขาเรื่องนี้มีเก่าเนี่ยเป็นสัตว์ยี่เนี่ยตัวอะไรเจ้าเข้าเรื่องด้วยสัตว์ยี่เนี่ยตัวอะไรเจ้าเข้าเรื่องด้วยสัตว์ยี่เนี่ยตัวอะไรเจ้าเข้าเรื่องด้วยสัตว์ยี่เนี่ยตัวอะไรเจ้าเข้าเรื่องด้วยสัตว์ยี่เนี่ยตัวอะไรเจ้าเข้าเรื่องด้วยสัตว์ยี่เนี่ยตัวอะไรเจ้าเข้าเรื่องด้วยสัต စ်စင်းနဲ့ရက်ဆိုင်ကုန်မယ်ဆန်စစ်စီစစ်ကုန်စင်းလို့နေအကုန်ကျနေပါပြီ
တန်တွဲမြို့ပေါ်မှာတော့ရေကျသွားပြီဖြစ်ပေမဲ့ရွှတ်နွန်နေကြံနေသေးတဲ့အကြောင်းစစ်တပ်နဲ့မိသက်ကရှင်းလင်းရေးတွေလုပ်နေတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်တန်တွဲမြို့နယ်ဘက်မှာလည်းအိမ်နေနစ်မြုပ်တာတွေရှိခဲ့တယ်လို့လူ400လောက်ဟာလဲဖျားနဲ့ဖုံးတော်ကြီးចောင်းတွေကကဲစရေးစခန်းမှာနေထိုင်ခဲ့ရပါတယ်။ကြောက်တော်မျိုးဘက်မှာတော့ကျေးရွာပေါင်း100ရွာထက်မနည်းရင်းနှီးမြုပ်နေတာကြောင့်ပြီးခဲ့တဲ့ရက်တွေကတော့ရေဘေးဒုက္ခတွေကြုံခဲ့ရပါတယ်။အမ်းမြုပ်မှာတော့အရေးပေါ်ကဲစဲကူညီရေးတွေလိုအပ်နေသေးဖြစ်ပြီးဘူးတိတော်မျိုးနယ်ဘက်မှာလဲရေဘေးဒုက္ခရောက်သူတွေကိုအာဏာပိုင်တွေကလာရောက်ကြီးစုတာတွေရှိခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဒါပေမဲ့လဲကဲစဲရေးလုပ်ငန်းတွေကိုတော့တနိုင်တပိုင်မဲ့လူမှုအခြေပြုအဖွဲ့အစည်းတွေကအထူးကလှုပ်ဆောင်နေရကြောင်း
ဘူးတိရောင်မြို့နယ်ရခိုင်မြို့သားပါတီဥက္ကဋ္ဌဦးထွန်းအောင်တင်းကဆိုပါတယ်အဲ့ဒါဘူးတိရောင်မြောက်ပိုင်းမှာကများရခင်ဗျာနော်ဟုတ်ကဲ့ဒီကျွန်တော်တို့ဒီတွန်းပေါက်ဆိုတဲ့အဲ့ဒါကြီးတော်မှာကျွန်တော်တို့အဲ့ဒါဒီဟိုဘောအင်ဂျင်၄စီ၄စီတော့ကိုလာကြီးအဲ့ဒါရင်းနစ်တယ်ကျွန်တော်တို့ဒီမှာခတိကဆိုတဲ့ယောမှာမိသားစုအဲ့ဒါဒီအင်ဂျင်တရား၄စီနဲ့၅လုံးခင်ဗျာနော်ရင်းနစ
ဒီအချောက်ဆွေလောက်ရှိနေတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်တို့ဒီတရကူအုပ်စုတို့ပြောတဲ့ကျွန်တော်တို့ဒီပြီရွှဲဆိုတဲ့ယွာမှာဟာလက်မကြီးကြိုကြတော့တယ်တခြားလူကြီးရဲ့ကြတယ်ဟာလက်ချင်းကြိုတော့တာတွေရှိတယ်အဲ့ဒီယွာမှာလေးအင်ဂျင်တုံးစီလောက်ရှိတယ်ခင်ဗျာညီမနိုင်ငံမိုးလေဝသထဏနဲ့ရခိုင်ပြည်နယ်မှာမိုးရေချင်းရှစ်လက်မလောက်ထိရွာသွန်းနိုင်တယ်ဆိုပြီးခန့်မှန်းထားပါတယ်ဒီ down my no ma, tain a tin tin to danny be, jam bingala pile or ma, tain a tin tin, pitoni de lule, mulu with that hanaga,
Ma ee ma pio pia toraba. Now the din the boat ne net nasa amaro. Thumna utain say lemma ye tobi, beetown su lodoma, a deep you like that, a muda pinya ye ubdego, pinsen like that, ubde jaha. A saw by the boat ni chadin at guerla nere at jet, pianle pinsen babo, NNER, nanga long saya pinya ye gonya got down so like barre. Lodonet a soyaga ba a deep you tabi, pied at jet, pinsen met a quaint langar or neba, nebi lule, lodogos lerega minja barre, they say go a masu monga set their mimian tabarishin. သမ္မတဦးသိန်းစိန်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလက်မှတ်ရေးထိုးထားပြီးတော့ပြည်ထောင်စုလွှတ်တော်ကအတီးပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေဟာဒီမိုကရေစီပညာရေးဦးဆောင်ကော်မတီကကြောင်းသားကိုယ်စားလှယ်တွေလွှတ်တော်အစိုးရနဲ့လေးပွင့်ဆိုင်သဘောတူညီချက်နဲ့ပေးပို့လိုက်တဲ့ပြင်ဆင်ချက်ဥပဒေမူကြမ်းနဲ့အကြီးအကျယ်ကွဲလွဲနေတဲ့ဆိုပြီးနိုင်ငံလုံးဆိုင်ရာပညာရ
တင်တာရဲ့။နောက်ပြီးတော့ပြည်သူလူထုကိုအဓိက message ပေးတင်တာရဲ့။ကွဲလက်ချက်ကိုအဓိကထားထောက်ပြတာပါပဲကျွန်တော်တို့က။သူကဒီကျွန်တော်တို့ကဖွဲ့စည်းပုံစံကဥပဒေတစ်ခုနဲ့တင်ရ။အာပြောမယ်ဆိုရင်ကျွန်တော်ဒီမြန်မာလူမျိုးဖွဲ့စည်းရနောက်ကျခံခဲ့မှာဖြစ်တယ်။အဲ့ဒါအနစ်နာတယ်လို့ကျွန်တော်တို့ကတွက်ဆတယ်နော်။ဟုတ်ကဲ့ပါ
။ဒါပေမဲ့လည်းပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်နှစ်ရက်ပေါင်းပြင်ဆင်ချက်တွေနဲ့အတူလွတ်တော်ဥပဒေကြမ်းပြင်ဆင်ရေးကမတီရဲ့ဆုံးဖြတ်ချက်နဲ့ပြည်တော်စုလွတ်တော်မှာအတည်ပြုပြဋ္ဌာန်းလိုက်ပြီးဖြစ်တဲ့အတွက်ပြဋ္ဌာန်းပြီးဥပဒေတရက်ကိုပြန်လည်ပြင်ဆင်ဖို့ဆိုတာအခုတစ်ချိန်လွတ်တော်အစည်းအဝေးတွင်မှမဖြစ်နိုင်တဲ့အကြောင်းပြည်တော်စုလွတ်တော်မှာအတည်ပြုပြဋ္ဌာန်းခဲ့စဉ်ကဝင်ရောက်ဆွေးနွေးခဲ့တဲ့ပြည်သူလွတ်တော်အမတ်ဦးဖေးတန်းကပြောပါတယ
်။လက်မှတ်ထိုးပြီးဆိုရင်ဒါဥပဒေတခုဖြစ်သွားပြီ။ဒီတော့ကျွန်တော်တို့ကနောက်တစ်ချိန်ပြင်ဆင်ဖို့ပြန်ပြီးတော့အဲ့လိုမျိုးစားကြီးတော့ဒီလွတ်တော်မှာတော့ပြင်ဆင်စရာအကြောင်းမရှိတော့ပါဘူး။နောက်တစ်ချိန်ချိန်မှာပဲကျွန်တော်တို့ဒါကိုပြင်ဆင်ဖို့ဆက်ပြီးတော့ကြိုးစားဖို့ကျိုးဥပဒေဆိုတဲ့တစ်ချိန်တစ်ချိန်သုံးချိန်လေးချိန်အဲ့လိုပြင်ဆင်ရတာလည်းအများကြီးပါ။ဒါမဲ့ဒီဥပဒေကတော့တော်တော်ကိုလည်းဆွေးနွေးခဲ့ကြပြီးပြီ။ဟာလားဒီရက်လပေါ်မှာဆက်ပြီးတော့အစိုးရတက်တာမှာနော်ဒီလွတ်တော်တက်တာမှာနောက်ထပ်အကျဉ်းပြင်ဆင်ဖို့ဆိုတော့တော်တော့ကိုအခက်အခဲရှိပါတယ်။အဲ့ဒါလည်းလောလောဆယ်တော့ဖြစ်နိုင်မှာလည်းကျွန်တော်မထင်ဘူးခင်ဗျာနော်
။အရင်လေးဖွဲ့ဆိုင်သဘောတူညီချက်ထဲလက်ခံသဘောတူညီခဲ့တဲ့အချက်တွေကိုအခုပြန်လည်ပြင်ဆင်ပြဋ္ဌာန်းတဲ့အမျိုးသားပညာရေးပြန်လည်ပြင်ဆင်သည့်ဥပဒေထဲမပါဝင်တာညှင်းပယ်ထားတာနောက်ပညာသင်ကြားရေးဆိုင်ရာတွေမှာအမျိုးသားပညာရေးမူဝါဒကော်မရှင်လိုမျိုးဘဟုချုပ်ကိုင်မှုရှိတဲ့အချက်ပါဝင်လာတာခိုင်မာတဲ့ပညာရေးအာမခံချက်မရှိတာပညာရေးအသုံးစရိတ်နဲ့ပတ်သက်ပြီးအချိန်ကာလသတ်မှတ်ချက်တိကျမှုမရှိတာစသဖြင့်တစ်ချက်ချင်းစီကိုထောက်ပြထားတယ်လို့ဒေါက်တာအာကာမိုတူကပြောပါတယ
်ဒီစက္ကလုံပဲပြင်လာတာပဲပေါ့အပေါ်တော့ဥပမာဒီစက္ကတူဆိုတဲ့စက္ကလုံမှာဟိုထပ်ထည့်တဲ့လိုက်တဲ့စက္ကလုံမျိုးပေါ့ဥပမာပြည်ရင်းနဲ့ညီကြောင်းသားသမဂ္ဂကိုကျောင်းသားကိုယ်စားလှယ်ဖွဲ့ကိုဖွဲ့စည်းရမယ်လို့ဆိုတဲ့အားမျိုးအဲ့ဒါကျတော့သူကအပေါ်မှာလွတ်လပ်ခွင့်ကိုဒီတနေ့နဲ့ထပ်ချုပ်တဲ့စက္ကလုံတွေကိုပါလာတယ်။နောက်ပြီးတော့ကျောင်းသားသမဂ္ဂကိုကိုယ်စားပြုတဲ့ကျောင်းသားကိုယ်စားလှယ်ဆိုတဲ့လိုပြောရမှာသူ execution ကိုအားနဲ့အောင်ပေါ်ထုတ်လိုက်တယ်။အကျောင်းသားသမဂ္ဂကိုယ်စားလှယ်ရောမတဲ့သမဂ္ဂကိုယ်စားလှယ်ဆို institutionalization နဲ့သူက institution နဲ့တာလည်းချက်ကပန်းလည်းလုပ်နေတာလေ။အကျောင်းသားတယောက်က education ကိုကိုးစားမပြုဘူးဆိုလို့ရှိရင်အကျောင်းသားရဲ့ education ကိုကိုးစားမပြုဘူးဆိုတော့ဘာမှလုပ်လို့မရဘူး။ဒီလေနဲ့ education နဲ့စက္ကလုံတွေကိုရောသွင်းအောင်လုပ်လိုက်တဲ့သဘောတဘောကလည်းပါလာတယ်။နောက်ပြီးတော့ဒီအကျောင်းသားတွေကိုကျောင်းတက်ဖို့ပေးပြီးနောက်ပါနိုင်ငံရေးကျောင်း ကျောင်းမှာတက်ခွေတဲ့ကျောင်းသားတွေကိုတောင်းတဲ့ပြေးပို့ပေးခဲ့တယ်။အဲ့ဒါတွေကိုဥပဒေထဲမှာဆက်သွင်းလို့လုပ်တာလေ။လေမန်းဖောင်းမတင်နေတဲ့ပညာရေးစနစ်ကိုတောင်းတဲ့ပေါ်မယ်လို့ဒီပြောဆိုချက်နဲ့ပြ။ကျွန်တော်တို့ကတောင်းတာကိုပြင်လို့ရတယ်ဥပဒေကကျောင်းမှာဆိုလို့ချင်းချိန်ကဥပဒေကိုကျော်တော်တာမဟုတ်ချိန်ကဥပဒေကသူ့ပြောမယ်ဆိုလို့ချင်းကောင်းတာကို
အမျိုးသားပညာရေးဥပဒေကိုပြင်ဆင်သည့်ဥပဒေထဲမှာပါတဲ့အချက်တွေနဲ့လေးဘွေဆိုင်သဘောတူညီချက်တုံးကပါဝင်ခဲ့တဲ့သဘောတူညီချက်တွေကိုနှိုင်းယှဉ်ချက်တွေနဲ့အတူ NNE ရပညာရေးမူဝါဒဆိုင်ရာလုပ်ငန်းအဖွဲ့ကသမ္မတဦးသိန်းစိန်ထံကိုဒီကနေ့ပေးပို့ခဲ့တာဖြစ်ပြီးနိုင်ငံအတွက်အရေးကြီးတဲ့ပညာရေးဥပဒေပြဋ္ဌာန်းချက်တွေကိုသမ္မတအနေနဲ့အလေးထားလိုက်နာပြီးပြင်ဆင်မယ်လို့မျှော်လင့်ကြောင်းလဲ NNE
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မဲ့ပုံမှန်၄၃၆ကိုပြင်ဆင်ရေးလွှတ်တော်ထဲမှာအတိုက်ခံနိုင်ငံရေးအင်အားစုတွေရဲ့ကြိုးပမ်းမှုတွေဟာအရေးနှိမ့်ခဲ့ရပါတယ်ဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေတင်ပြောစရာတွေဖြစ်နေရတဲ့အပိုင်းတွေမှာမပြင်ဆင်နိုင်ခဲ့တဲ့အတွက်မြန်မာနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲဆိ ားလေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။
နောက်ပြည့်ည 9:00 နာရီမှာဆွေးနွေးမဲ့ဓာတ်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးကြမယ်ဆိုရင်ည 9:00 နာရီမကြိုက်မီအချိန်မီဆက်သွယ်ကြပါရှင်။အခုတော့မြန်မာနိုင်ငံကအသေးစားလုပ်ငန်းရှင်တွေအတွက် ILO အပိပိဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကစီစဉ်ပို့ချပေးခဲ့တဲ့သင်တန်းတွေကနေအသေးစားနဲ့အလက်စားစီးပွားရေးပင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာစေဖို့အတွက်မျှော်လင့်နေကြပါတယ်။အသေးစားအလက်စားလုပ်ငန်းရှင်တွေအတွက်စာတွေ့လက်တွေ့ပို့ချပေးခဲ့တဲ့ဒီတင်တန်းအတွေ့အကြုံနဲ့ပတ်သက်လို့တင်တန်းဆင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါရှင်
။နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက် SME လို့ခေါ်တဲ့အသေးစားအလက်စားလုပ်ငန်းတွေတွင်ကျဲဖို့လိုတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကတုံ့တက်ကြပါတယ်။မြန်မာနိုင်ငံမှာ SME လုပ်ငန်းတွေနိုင်ငံအနှံ့များပြားလာဖို့အတွက်ILO အပြည်ပြည်ဆိုင်ရာလုပ်ငန်းအဖွဲ့အစည်းကြီးကနေ SIYB call start and improve your business လုပ်ငန်းစတင်ပြီးတိုးတက်အောင်ကြိုးစားဖို့တွန်းအားပေးတဲ့စီးပွားရေးစီမံခန့်ခွဲမှုဆရာဖြစ်တဲ့နန်းနေပေးနေပါတယ
်မြန်မာပြည်မှာ SME ကအဓိကအခက်အခဲနာနေပါဝင်နေပါမြန်မာနိုင်ငံ economic ကိုတိုးတက်ဖို့အတွက်ပေါ့ဆိုလို့ရှိရင်ပေါ့နော်ဆိုတော့အခုဒီမှာ SME တွေကများသွားပြင်မအားလို့လုပ်နေရဆိုလို့ရှိရင်တနိုင်ပမာအသေးစားလုပ်လို့ဆိုကိုယ်ပိုင်စီးသားစီးပွားရေးပုံစံမျိုးလေးနဲ့လုပ်တာများတယ်ပေါ့နော်ဆိုတော့အဓိကအဖြစ်သူတို့လုပ်နေတာတွေကမမှန်လားဆိုတော့မဟုတ်မှန်တယ်ဒါပေမဲ့သူတို့ဒီမှာဘာလိုအပ်နေတယ်လဲဆိုတော့ဒီစီးပွားရေးနဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့လိုအပ်ချက်လေးရှိနေတယ်ပေါ့တော့ကိုယ်ပိုင်စီးပွားရေးအနေနဲ့ပဲလုပ်ကြတယ်မိသားစုစီးပွားရေးနဲ့လုပ်ရတဲ့အကြတဲ့အတွက်ကြောင့်မို့ဒီဖွံ့ဖြိုးလာတာလေးတိတ်မရှိလာရင်တွေ့ရတယ်ပေါ့အဲ့တော့ဟိုလိုအပ်ချက်ကတော့ရှိနေတယ်ဒါပေမဲ့ဟိုဘယ်မှာသွားယူရမလဲဘာမှလုပ်ရမလဲဆိုတာလေသူတို့မသိကြဘူးပေါ့ဆိုတော့အဲ့ဒီအတွက်ကြောင့်မို့လို့ဒီစီးပွားရေးကိုစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့တင်တန်းလေးတွေရသွားအောင်လို့အတွက်ကြောင့်မို့လို့အမားတို့ရရွယ်ပြီးတော့ဒီတင်တန်းလေးတွေပေးတယ်ပေါ့
ဒီတင်တန်းမှာစီးပွားရေးလုပ်ငန်းအတွေးခေါ်ထုတ်ပေါ်ခြင်းစီးပွားရေးလုပ်ငန်းစတင်ခြင်းနဲ့စီးပွားရေးလုပ်ငန်းတိုးတက်အောင်ပြုလုပ်ခြင်းစတာတွေကိုစာတွေးကောလက်တွေ့ဝါတင်ကြားပေးပါတယ်တင်ယိုညွှန်းတန်းတွေနဲ့နည်းပညာတို့ကစီးပွားရေးလုပ်ငန်းရှင်တွေအတွက်များစွာအထောက်အကူဖြစ်တယ်လို့ဆရာဖြစ်တင်တန်းဆရာကိုညီညီမောင်ကပြောပါတယ
်ဒီ course ကိုတင်တဲ့နည်းစနစ်ပေါ့ methodology ကလည်းတော်တော်လေးကောင်းတယ်သူကတင်ပေးသူနဲ့အသင်ခံမဲ့ဒီပုံစံတွေနဲ့ candidate တွေနဲ့ဟိုဘယ်လိုခေါ်မလဲဆိုတော့ engagement ပေါ့နော်ဆက်ဆက်ပြီးတော့တပေါင်းနဲ့သွားတာဖြစ်တဲ့အတွက်တင်ပေးတဲ့သူကော trainer စီကောဒီဘက်ကလိုက်လို့ရတဲ့ trainee စီကောပါသူက actively participate လုပ်ရတယ်ဗျာအဲ့ဒီအတွက်သူကဟိုပို့ပြီးတော့ဟို experience ပို့တက်တယ်ပို့တက်တယ် theory ပဲမဟုတ်ဘဲနဲ့သူက practical way ကိုပါသွားတယ်ပေါ့နော်နောက်တစ်ခါ train ထားတဲ့ဒီ business game စီကလည်းသူကကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့နောက်ဒီ SME development နဲ့ဟပ်ပြီးတော့တခါတည်းသူကထွင်လာတာဆိုတော့ပြန်သုံးချရတာအင်မတန်မှလွယ်ကူတယ်ထီမိတယ
်အာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားနိုင်ငံဟာ SME လုပ်ငန်းအများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတော့ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုးတိုးတက်အောင်ဒီလုပ်ငန်းတွေကနေအဓိကအားဖြည့်ပေးနေရလဲဖြစ်ပါတယ် ဒီလိုစီးပွားရေးစီမံခန့်ခွဲမှုသင်တန်းတွေပေးတဲ့အတွက်မြန်မာနိုင်ငံမှာလည်း SME လုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာနိုင်တယ်လို့ဆရာဖြစ်သင်တန်းဆရာမဒေါ်မြင့်မြင့်စိန်ကသုံးသပ်ပါတယ
်။နိုင်ငံတစ်ခုမှကြည့်မယ်ဆိုလို့ရှိရင် SME sector အရင်ရေးကြည့်ရတယ်။အဲ့တော့ SME sector ကမှဒီ job opportunity ပေါ့နော်အားလုံးကိုအလုံးအဓိကသူတို့ဒီ SME sector တွေရဲ့မှာ opportunity ကိုအများကြီးပေးနိုင်တာအဲ့တော့ကျမတို့เนี่ยဒီသင်တန်းမျိုးပေးတဲ့အတွက်ကြောင့် SME တွေကပို့ပြီးတော့ strengthen ဖြစ်လာမယ်ပို့ပြီး develop ဖြစ်လာမယ်အဲ့ဒါဆိုလို့ရှိရင်သူ့နားမှာရှိတဲ့လူတွေကို job opportunity အများကြီးပို့ပြီး create ဖြစ်နိုင်ဒါကတော့ကျမတို့ဓာတ်ရိုက်ပေါ့เนาะအခု loser တွေ့လို့ရတဲ့အကျိုးသက်ရမှာပ
ါ IELTS ကစီစဉ်တဲ့ဒီသင်တန်းမှာထူးချွန်တဲ့သင်တန်းဆရာဆရာမ22ဦးကိုပြီးခဲ့တဲ့ဇွန်လ25ရက်နေ့ကလိုင်စင်ရဆရာဖြစ်လက်မှတ်တွေပေးပြီးတော့မန္တလေးတိုင်းအေရဝတီတိုင်းနဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံအနှံ့ပြားကပြည်내နဲ့တိုင်း၅ခုမှာလည်းသင်တန်းတွေပြန်လည်ပို့ချပေးနေပါတယ်။ဒီသင်တန်းတက်ရောက်ခဲ့သူမပြည့်ပြည့်ကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်။
အများကြီးအထောက်အကူဖြစ်တယ်တင်းနှန်းမှာစာတွေးတွေမကောက်ဘူးသူလက်တွေ့ပါပါတယ်ဥပမာ marketing နဲ့ပတ်သက်လာရင် survey ဆင်ခိုင်းတယ်ပြီးလို့ရှိရင်ဟို market survey ပေါ့နော်အော် sorry market survey တွေပါတယ်အကုန်လုံးခိုင်းတယ်ပြီးတဲ့အခါကျလို့ရှိရင်ကိုယ့်ရဲ့အားသချက်တွေအားနည်းချက်တွေကဘယ်လိုတွေရှိတယ်လဲပေါ့နော်အဲ့ဒါအမှုမျိုးဆိုတဲ့အခါကျတော့ပုံမှန်တင်းနှန်းနဲ့လို့စာတွေးကြီးပဲမဟုတ်ဘူးလက်တွေ့လေးပါပါတယ်တော့ဒီတင်းနှန်းအများကြီးကိုအကျိုးရှိရဲအဲ့တော့လက်တွေ့ပေါ်ရတဲ့ကိုလည်းပြန်ပြီးဆွဲသွင်းလို့ရတယ်
ဒီတင်းနှန်းတွေကိုမြန်မာနိုင်ငံမှာ2014ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့တခြားနိုင်ငံပေါင်း100ကျော်မှလည်းဒီလိုအစီအစဉ်တွေအသုံးပြုနေတာဖြစ်ပါတယ်ဒီသင်တန်းတွေကနေ2019ခုနှစ်အကုန်ပိုင်းလောက်မှာစီးပွားရေးလုပ်ငန်းတစ်ထောင်လောက်ကိုင်နိုင်အောင်ကူညီပေးဖို့နဲ့အလုပ်ကိုင်3800လောက်ကိုဖန်တီးပေးဖို့အတွက် ILO ကမျှော်လင့်ထားပါတယ်ခင်ဗျာ
။ကိုထက်အောင်ပြောပြပေးသွားပါပါ။အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7ကနေကြားရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေစဉ် TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ည9နာရီမှာထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး blogger တွေပြောသမျှတက်တန့်ရောင်သတင်းလွှာအစီအစဉ်နဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါရဲ့ရှင်။အခုညနေပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးမှာပါရှင်။
အီရန်နိုင်ငံရဲ့နျူကလ িয়ার ရေဆွေးနွေးပွဲကနေပြီးတော့ပြည်ပြည်စုံနဲ့သဘောတူညီမှုတစ်ခုရဖို့အတွက်သူတို့ဟိုးရင်တွေကသတ်မှတ်ထားခဲ့တဲ့နောက်ဆုံးရက်လာမယ့်အင်္ဂါနေ့ကိုကြော်လွန်ပြီးတော့ဆက်ပြီးတော့ဆွေးနွေးပြကြလိမ့်မယ်လို့ဒီနိုင်ငံတကာဆွေးနွေးပွဲမှာပါဝင်တဲ့နှစ်ဖက်လုံးကမျှော်လင့်ထားပါတယ်။အထူးကြတဲ့အချက်တွေတော်တော်များများမှမဖြေရှင်းနိုင်သေးလို့အင်္ဂါနေ့နောက်ပိုင်းမှာလဲကိုစလေရီဗီယက်နမ်မြို့တော်မှာဆက်ပြီးတော့ရှိနေရလိမ့်အောင်မယ်လို့အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံတို့ကတာဝန်ရှိသူတွေပြောသွားတာဖြစ်ပါတယ်။တရုတ်နိုင်ငံဥဆောင်တဲ့အာရှဒေသအခြေခံအဆောက်အုံဖွံ့ဖြိုးရေးဆိုင်ရာယင်းနှိမ့်မြုပ်နှံမှုဘဏ်သစ် AIIB ထူထောင်ရေးသဘောတူညီချက်ရေးထိုးကြဖို့အတွက်နိုင်ငံပေါင်း58နိုင်ငံကကိုယ်စားလှယ်တွေဟာတရုတ်နိုင်ငံ PK မြို့တော်က Great Hall ပြည်သူ့ခမ်းမဆောင်ကြီးထဲမှာဒီကနေ့စုဝေးခဲ့ကြပါတယ်။အာရှဒေသကအဝေးပြေးလမ်းမကြီးတွေ၊မိရထားလမ်းတွေ၊စိတ်ကန်းတွေ၊တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းစွဲရင်နဲ့လျှက်စစ်စီမံကိန်းတွေအတွက်နှစ်စဉ်လိုအပ်နေတဲ့ဒေါ်လာဘီလီယံ800ယင်းနှိမ့်မြုပ်နှံမှုရည်ရွယ်တဲ့ဒီသဘောတူညီချက်ကိုဩစတြေးလျနိုင်ငံကပထမဦးဆုံးလက်မှတ်ရေးထိုးခဲ့ပါတယ်။မြန်မာသမ္မတဦးသိန်းစိန်မွန်ဂိုလီးယားနိုင်ငံခီးစဉ်တွင်မှမြန်မာနဲ့မွန်ဂိုလီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနှင့်ခီးသွွားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ကြောင်းမွန်ဂိုလီးယားသမ္မတကပြောပါရယ်။နှစ်ဖက်စီးပွားရေးလုပ်ငန်းရှင်တွေကြားအပြန်အလှန်အတွေ့အကြုံဖလှယ်မှုတွေလှုပ်ဆောင်ဖို့သဘောတူခဲ့ကြပါရယ်။မြန်မာအစိုးရဟာအစင်းမြင့်လေးတဲ့အရာရှိတူရာထူးကနေဖယ်ရှားခံရတာဟာမကြသေးခင်ကကိုကန်တိုက်ပွဲတွင်တရုတ်နိုင်ငံတဲ့ကိုဘုံစံကြခဲ့တဲ့ကိစ္စကြောင့်ဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ကိုကန်ပြည်ပခတိုက်ပွဲတွေတွင်တရုတ်နိုင်ငံတဲ့ကိုလေယာဉ်ပေါ်ကဘုံစံကြပြီးတော့တရုတ်လေသမား၄ဦးသေဆုံးရတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရအမျက်ထွက်နေတဲ့ကိစ္စကိုတုံ့ပြန်ကင်တယ်တယ်လို့ယူဆရပြီးတော့စစ်ဦးစီးအရာရှိချုပ်လေဘိုချုပ်လွင်ဦးရာထူးကနေဖယ်ရှားခံရတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတင်ကြီးထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nation Kelly ဖြစ်ပါတယ်။ကျမနန်းလပိုင်ပါ။ည9နာရီမှာတခါထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှပြန်ဆောင်ရအောင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.